ဆရာဦးနေစင်လက်တို့ MDRI အဖွဲ့ကနေပြီးတော့နိုင်ငံရေးသင်တန်းနေဖွင့်နေရလို့ကျွန်တော်တို့ကြားရပါတယ်ခင်ဗျာဘလို့သင်တန်းမျိုးတွေပို့ချနေရပါလဲခင်ဗျာ
ဒီလိုဗျ MDRI ကတော့ကျွန်တော်တို့ပထမဦးဆုံးမှာအကြံပေး9ရောက်ပေါ့အဲ့ဒီတော့9ရောက်ပေါ့အခုတော့17ရောက်ဖြစ်ပါတာပေါ့အဲ့ဒီ9ရောက်နဲ့စပြီးတော့ MDRI ဆိုပြီးတော့ကျွန်တော်တို့ဖွင့်နေဗျာနောက်အဲ့ဒီမှာကျွန်တော်တို့နိုင်ငံရေးက3ရောက်ကနေပြီးတော့မှ CSIS ပေါ့နော် The Center for the Strategic and International Studies ပေါ့နော်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာဆိုပြီးကျွန်တော်တို့ကထပ်ဖွင့်နေဗျာအဲ့ဒီမှာတော့ကျွန်တော်တို့ကနိုင်ငံကြီးကိုကျွန်တော်တို့ကနှစ်များစွာပြတ်ခဲ့တာကိုတော့နိုင်ငံကြီးကိုကျွန်တော်တို့ကနိုင်ငံကြီးလိုသိနောက်တစ်ခါနိုင်ငံကြီးအပြင်ကိုပေါ့ဗျာနိုင်ငံကြီးကိုသိပြီးတဲ့အခါမှာဘယ်လိုစီမံခန့်ခွဲမလဲဆိုတာကိစ္စတစ်ခုကရှိလာသေးတယ်ဗျအဲ့ဒါနဲ့အတူပေါ့ဗျာ state building နိုင်ငံတော်တည်ဆောက်ခြင်းနောက်တစ်ခါ nation building အလူပါကြီးတည်ဆောက်ခြင်းစတာတွေပေါ့ဗျာအဲ့ဒါတွေကိုကျွန်တော်15ပါလာလောက်တင်ပြီးတယ်ဗျအဲ့ဒါတော့ကျွန်တော်တို့ကအနာဂတ်ရဲ့ခေါင်းဆောင်တည်မှုပြီးနေတာပေါ့ဒါသမားကြီးရဲ့လက်ညှိုးခြင်းနဲ့ကျွန်တော်အဲ့ဒီမှာကတော့ပါတီဇွဲတွေမရှိဘူးဗ
ျဘယ်သူတွေကများတက်နေပါလဲခင်ဗျာဒီသင်းနေကိုပေါ့လေ
အဲ့အဲ့ဒီမှာကျွန်တော်ကလောလောဆယ်ကတော့NLD ဒီခိုင်ဖြူအပါဝင်ပေါ့ပါတီပေါင်း30ကျော်ပုံမှန်တော့တက်နေကြဗ
ျဒီတင်းနှန်းကိုလာတက်တဲ့သူတွေရဲ့အဓိကရွယ်ချက်ပေါ့လေသူတို့မှာရေရှည်အနာဂတ်မှာဘယ်လိုအစီအစဉ်မျိုးတွေရှိလို့ဒီတင်းနှန်းကိုရွေးပြီးတော့လာတက်ကြတာပါလဲအ
ဲသူတို့2015လွန်ပဲတိုင်းမှာပေါ့နော်ကျွန်တော်ထင်ပါတယ်သူတို့ရွေးကောက်ပွဲတွေဝင်ကြပါပါအရင်တော့ကတော့ကျွန်တော်တို့ကဒီနိုင်ငံရေးအသိဉာဏ်မရှိဘဲနဲ့ constituency တစ်ခုကိုကျွန်တော်ကပုံစံကြည့်ရွေးကောက်ပွဲတွေဝင်ကြတာပေါ့နော်အခုကျတော့နိုင်ငံရေးကိုနိုင်ငံရေးကိုသိသွားတဲ့အပြင်ကိုစီးပွားရေးလည်းပါတယ်ဗျနိုင်ငံရေးကိုကျွန်တော်ဘယ်လိုစီမံခန့်ခွဲမှုလုပ်မလဲဆိုတာလည်းပါတယ်ဗျအဲ့တော့ကျွန်တော်ဒီ3ခုအဓိကသင်ပေးတယ်ဗျ peace ရယ် democracy ဆိုတာဘာလဲရယ်နောက်က development ရယ်ဘာလဲပေါ့အဲ့ peace အောက်မှာကျွန်တော်ဘာသာရ5ခု democracy အောက်မှာဘာသာရ5ခုdevelopment မှာကျွန်တော်ဘာသာရ5ခုပေါ့အဲ့တော့သူတို့ကနေပြီးတော့တကယ်လို့များအကြီးချက်ခံရခဲ့လို့လွတ်တော်ကိုယ်စားလှယ်ဖြစ်မယ်ဆိုရင်လေသူတို့တော်တော်များများပြီးသွားပြီ။တော့မဟုတ်ဘဲနဲ့ဒါသူတို့ကနေပြီးတော့ executive ဘက်မှာသူတို့ကတောင်းထားဆောင်ရမယ်ဆိုလို့ရှိရင်လေအဲမူဝါဒရေးရာဆိုတာဘာလဲမူဝါဒကိုဘယ်လိုလုပ်သလဲ public policy စေပေါ့နော်။နောက်က public administration အဲ့ဒါတွေကအပေါင်းများတော်တော်များများသူတို့ပြီးသွားပြီ။ကျွန်တော်က2လသင်တန်းပေါ့။နောက်တစ်ခါကျွန်တော်တို့က diploma သင်တန်းဆိုပြီးကျွန်တော်6လသင်တန်းဖွင့်နေကြ။အဲ့ဒါက best one ကမနေ့ကကျွန်တော် graduation လုပ်ပါမယ
်။ဘသူတွေကသင်နေပါလဲခင်ဗျာ။ဟိုပြည်တွင်းကဆရာတွေကြီးပဲလား။ဟိုပြည်ပဆရာတွေပါသေးလားခင်ဗျာ
အဲကျွန်တော်တို့အမာခံကတော့ကျွန်တော်အပါဝင်ပေါ့ဗျာအဲကျွန်တော်တို့သက်ဆိုင်ရာကျွမ်းကျင်တဲ့ဒီပေါမောက်ခါလေးကတိကာလေးပေါ့ဗျာပြည်တွင်းကတော့ကျွန်တော်စုတယ်ဗျာနောက်တစ်ခါကျွန်တော်တို့အခါလျော်စွာပေါ့နော်နိုင်ငံတကာကဒီ professor တွေကိုကျွန်တော်ဖိတ်ခဲ့ဗျာဖိတ်ပြီးတော့ကျွန်တော်ပြင်ပ lecture ဆိုပြီးလဲကျွန်တော်ပုံမှန်ပြီးတယ
်သင်တန်းတက်ချင်တဲ့ကျောင်းသားတယောက်ကပေါ့ဆရာရေသင်တန်းသားတယောက်ကဘလို့အကြီးအချင်းကန့်သက်ချက်တွေရှိသလဲသင်တန်းကြီးစသဖြင့်ပေါ့ဆရာရေဘလို့ဒီမှာသတ်မှတ်ထားတာရှိပါလဲခင်ဗျာ
အသက်ခုကံပတ်တယ်ဗျပညာရေးချင်းတစ်ခုကံပတ်တယ်ဗျအသက်ကတော့ကျွန်တော်တို့ကဒီအစိမ့်နဲ့55ပေါ့ဒါပေမဲ့ဖြားမြတ်အတွက်ကျွန်တော်တွေ့ကြည့်တဲ့ခါကျတော့ကျွန်တော်38နဲ့40ကြားလောက်ရှိတယ်ဗျနောက်တစ်ခါပညာရေးချင်းကြတော့လည်းကျွန်တော်ဘွဲ့တစ်ခုတော့ရရမယ်ပေါ့နော်အဲ့ဒါဆိုရင်တော့ကျွန်တော် post graduate certificate course ပေါ့ဗျာဒါ2လသင်တန်းပေါ့နောက် diploma သင်တန်းကြတဲ့ခါကျတော့အဲ့ဒီ certificate course ကိုတက်ပြီးတဲ့သူတွေကနေတော့တက်ခွင့်ရှိသည်နောက်တစ်ခုကကျွန်တော် IR background နောက် eco background ပြန်လူတွေပေါ့နော်အဲ့ဒါတွေကတက်ခွင့်ရှိတယ်ဟုတ်ကျွန်တော်ကသင်တန်းတစ်ခုတစ်ခုမှဆိုရင်ပုံမှန်ကတရားနဲ့တရား20ကြားရှိတယ်ဗျအဲ့တော့ gender အပြင်ကတော့ကျွန်တော်ကကြား50ရာခိုင်နှုန်းမှ50ရာခိုင်နှုန်းပေါ့နော်ပါတီတွေကိုကျွန်တော်က50ရာခိုင်နှုန်းပေးထားတယ
်တင်းနှန်းကြီးရောခင်ဗျာ
အာတင်းနှန်းကြီးကဒီမှာမရှိဘူး free ပဲဗျ
တင်းနှန်းပြီးဆုံးသွားတဲ့သူတွေရဲ့တုံ့ပြန်မှုပေါ့လေသူတို့ဘယ်လိုတွေများကောင်းကျိုးရလက်တွေရခဲ့တယ်ဆိုတော့တုံ့ပြန်မှုတွေရောဘယ်လိုတွေများရှိပါလဲခင်ဗျာ
နံပါတ်1ကတော့ကျွန်တော်တို့က theory ကတော့တော်တော်များများသင်ရတာပေါ့ဗျာတချို့ဆိုလို့ရှိရင်လည်းကျွန်တော်တို့က master in politics တွေပါတွေကို America တို့ပါတို့ England တို့ပါတော့ရခဲ့တဲ့သူတွေပါရှိတယ်အဲသူတို့ကလည်းကျွန်တော်တို့သင်တန်းကလောက်တီ quality ရှိလဲဆိုတော့လာပြီးတော့စမ်းသပ်တဲ့အနေနဲ့ပေါ့ဗျာလာပြက်ပါတယ်ဒီ certificate course လေးကို master ရတဲ့သူကလာပြက်ပါတယ်အဲကျွန်တော်ကဒီမှာတော့ကျွန်တော်ဘာလုပ်လဲဆိုလို့ရှိရင် theory ကတပိုင်းများအဓိကလူတယောက်ကကျွန်တော်တို့ mindset ပြင်မာလို့ပြောနေတဲ့ဥစ္စာကတကယ်ကြတော့ mindset ကအခြေခံမဟုတ်ဘူးဗျ mindset တဲ့ပုံပြီးအခြေခံကြတာက perception ဗျအဲ့ဒီ perception ကိုကျွန်တော်လည်းစောင့်မိုက်တော်တော်များများရေးပြီးတယ်ဒီ perception ကိုကောင်းအောင်လို့ကျွန်တော် conceptualization ကိုကျွန်တော်အဓိကသင်တန်းမှာပြီးတယ်အဲ့တော့မြန်မာပြည်မှာရှိတဲ့သင်တန်းတော်တော်များများတက်ထားပြီးတဲ့သူတွေကိုရင်ကဒီသင်တန်းလာတက်တဲ့အခါမှာအရန်ကိုထူကြပါလေဆိုပြီးတော့သူတို့အဲ့တလောက်ထိဆိုပြောတယ
်သင်တန်းဆရာတွေတဲ့လူသိများတဲ့တဲ့ဟိုတယောက်နှစ်ယောက်လောက်နည်းနည်းဆရာပြောပြလို့ရပါလားခင်ဗျာ
အာရှိတယ်ကျွန်တော်တို့ဥက္ကမောင်ဝင်းတို့ဆိုလို့ရှိရင်ကျွန်တော် UN မှာအများကြီးလုပ်ခဲ့တယ်နောက်တစ်ခါအရင်တုန်းကဆိုလို့ရှိရင်ဟလာတက္ကသိုလ်မှာလည်းသူအထူးကနေနဲ့သူလုပ်ခဲ့ဘူးတဲ့နောက်တစ်ခါဦးအေးကျော်နောက်ကျွန်တော်တို့က law professor ကြီးဒေါက်တာဆန်းနွဲ့နောက်တစ်ခါဦးပြည်စိုးအော် IR department ကဆရာဆိုင်တော်တော်များတယ်ကျွန်တော်တို့ဒီမှာတော်တော်သိနေတဲ့ဆရာကြီးလည်းရှိပါတယ်တကယ်တော်တဲ့သူကြီးရဲ့ကျွန်တော်တို့ကြွေးပါတယ်သူကြတာက လွတ်လွတ်လပ်လပ်ကိုကျွန်တော်မြင်လို့ရတယ်။ဒါပေမဲ့မြင်ဖို့မဆိုကျွန်တော်လွတ်လပ်လပ်မြင်ဖို့ရတယ်။နောက်တစ်ခါပေချာပြတာတွေရဲ့ CRD ကိုကျွန်တော်တို့တနန်းသားတွေကနေပြီးတော့ evaluation ပြန်လုပ်ပေးတယ်။ဆရာကောင်းပါတယ်၊ဆရာမကောင်းပါဘူးပေါ့နော်။အဲ့ဒီမှာတော့ကျွန်တော်ကိုယ်တိုင်ကဌာနမှုဖြစ်တဲ့အတွက်ကြောင့်မလို့ဥပမာဆရာတယောက်ကပေါ့ဗျာ။ကျွန်တော်ကိုပဲသူကမချိုက်ဘူးဆိုရင်ကျွန်တော်နောက်တစ်ပတ်မှကျွန်တော်ဆိုင်ခွင့်မရှိတော့ဘူးပေါ့။အဲ့လိုကြီးကျွန်တော်တို့ကလုပ်ပေးတာ
။တနန်းပြီးဆုံးသွားတဲ့အရေးအတွက်ဘယ်လောက်လောက်များရှိသွားပါလဲခင်ဗျာ။
အခုဆိုရင်ကျွန်တော် certificate course ကကျွန်တော်လူ920ကျွန်တော်သင်ပြီးသွားပြီ။အခုသင်တဲ့အပတ်စဉ်ခုနှစ်ကျော်ထပ်တဲ့နေရယ်။နောက် diploma course ကတော့ကျွန်တော် 126 ရက်သင်ပြီးသွားပြီ။
သင်နှင်းဆင်းသွားတဲ့သူတွေပေါ့လေအခုလက်ရှိအဓိကဗားရီများသူတို့လုပ်နေကြတာရှိပါလေခင်ဗျာ
။အခုသူတို့ကတော်တော်ရသွားပြီဗျ။ theory တခုဘာကြောင့်ပေါ်လာသလဲ။ဒီတက်ပို့ပြီးအရင်းနဲ့ကြားတဲ့ဥစ္စာကဟာလား concept ဟာလား perception ဒါတွေကိုကျွန်တော်ပြီးထားတယ်ဗျ။ပြီးထားတဲ့အခါမှာသူတို့တော်တော်လေးကိုလမ်းကြောင်းတော့တည့်သွားပြီပေါ့ဗျာ။အခုသူတို့ကဘာပြန်လုပ်လဲဆိုပဲလို့ရှိရင်သူတို့ party တွေမှာလည်းသူတို့ကပြန်ပြီးတော့ဖြန့်ပြီးတယ်။နောက်တစ်ခါသင်နှင်းတခုတခုမှာကျွန်တော်တို့အစုဖွဲ့မှုလေးလုပ်ပြီးထားတယ်ဗျ။အဲ့လိုဒါကြအဲ့စုဖွဲ့မှုလေးတွေကနေပြီးတော့မှတကယ်ကျွန်တော်တို့ပြူတဲ့ဆင်းပြီဗျ။ပြန်ဆင်းပြီးတဲ့အခါမှာကျွန်တော်တို့ကဥပမာဖြင့်ဟာလာရန်ကုန်လိုဟာမျိုးမှဆိုရင်ကျွန်တော်ခက်မြင်မြင်လေးပြီးတယ်။နေဒီမှာဆိုရင်တစ်ဆင့်လေးနှိပ်ပြီးလိုက်တယ်။နောက်အဲ့ဒါပြန်ပြီးတော့ဒီ multiplication ပေါ်ရနော်။ပြန်ပေါ်ရတဲ့ဥစ္စာတွေကသူတော်တော်များများလုပ်ပြီ။ခကြီးတွေတော်တော်များများထွက်ကြပြီဗျ
။ဒီသင်တန်းကိုဘယ်နေရာမှာဖွင့်ထားတာပါလဲခင
်ဗျ။ကျွန်တော်တို့6မိုင်ခွဲကျွန်တော်တို့ကအခုခွင့်ရေး compound ရှိတယ်ပေါ့နော်။အဲ့ဒီမှာကျွန်တော်တို့ဖွင့်ထားတယ်ဗျ
။ဆရာဦးနေစလဲကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ပါပြီဗျ။